မိတော်သားတော်တန်ရှင်တော်ဝိညာဉ်တော်ဤနာမတော်များနှင့်အာမင်။ချစ်လက်စွာသောညီကိုမောင်နှမအပေါင်းတို့ဂျွန်လ15ရက်နေ့2019ခုနှစ်ဟာစနေနေ့ဖြစ်ပါလေ။ဂျွန်လ15ရက်နေ့အတွက်စင်စားထောက်ရှုဖို့ကြံချက်အနေနဲ့ကတော့တမ္မာတေဝခန်းကြီး5ခန်းငယ်33ကနေ39ဖြစ်တဲ့ကျင်းဆိုခြင်းမပြုတ်အကြောင်းဆိုတာကိုဖတ်ကြားထောက်ရှုကြမှာဖြစ်ပါတယ်လို့အခုကျမ်းစာတော်ကိုကျွန်တော်နားထောင်ကြည့်ကြပါစို့တဖန်မမှန်ကန်သောကျင်းဆိုခြင်းကိုမပြုတ်နှင်တင်ပြုတ်သောဂတိသစ္စာကိုဖျားသခင်ရှေ့တော်၌တည်စေလော့ဟုရှေ့လူကြီးတို့အားပြညာထားခဲ့သည်ကိုတင်တို့ကြားရပြီငါမူကားတင်းတော်အဆိုသည်မှာကျင်းဆိုခြင်းကိုလုံးဝမပြုရ။ကောင်းကင်ကိုလည်းတိုင်တဲ၍မကျင်းဆိုရ။အကြောင်းမူကားကောင်းကင်သည်ဖျားသခင်၏ပလင်တော်ဖြစ်၏။ကဘာမြေကြီးကိုလည်းတိုင်တဲ၍မကျင်းဆိုရ။အကြောင်းမူကားကဘာမြေကြီးသည်ဖျားသခင်၏ခြေတင်ရာခုံဖြစ်၏။ဂျေရုရှလင်မြို့တော်ကိုလည်းတိုင်တည်း၍မကျင်ဆိုရအကြောင်းမူကားထိုမြို့သည်ကြီးမြသောဘုရင်၏မြို့တော်ဖြစ်၏။သင်ဥကောင်းကိုလည်းတိုင်တည်း၍မကျင်ဆိုရအကြောင်းမူကားဆံချီတပင်ကိုမျှဖြူစေခြင်းမဲစေခြင်းဟာသင်မတတ်နိုင်။သင်တို့၏စကားမူကားဟုတ်သည်ဟုဆိုလျှင်ဟုတ်သည်ဟုပြောလော။မဟုတ်ပါဟုဆိုလျှင်မဟုတ်ပါဟုပြောလောဤထက်ပိုသောစကားသည်မကောင်းမှုမှလာ၏ဤသည်ကယေရှုသခင်မွန်မြတ်သောဧဝံဂေလိတရားတော်ဖြစ်သည်ခြေလာစွာသောညီကိုမောင်နှမအပေါင်းတို့ဒီကြံချက်ကိုအခြေခံပြီးတဲ့နောက်ကျွန်တော်တို့အနေငယ်ထောက်ရှုစဉ်းစားကြမယ်နှုတ်ကပတော်၌အသက်ရှင်နိုင်ဖို့အတွက်နှုတ်ကပတ်တော်ရဲ့ညွန်ကြားမှုကိုအနည်းငယ်ပြန်လည်ထောက်ရှုစဉ်းစားဖို့အတွက်ဖိတ်ခေါ်ပါရစေ။ပထမတစ်ချက်အနေနဲ့ကဖခင်ရဲ့မှန်ကန်သောစကားကိုဆိုခြင်းဖခင်သခင်ဟာမှန်တဲ့စကားကိုပဲဆိုပါတယ်။လူတွေသာလျှင်အပြောတစ်မျိုးအလုပ်တစ်မျိုးဖြစ်ကြတာတွေ့ရပါတယ်။အခြေအနေမျိုးမျိုးအချိန်အခါမျိုးမျိုးကိုလိုက်ပြီးတဲ့နောက်လူတွေဟာစကားအလှည့်အပြောင်းလေးတွေလောက်တတ်တယ်ဆိုတာကိုသတိထားဖို့လိုတယ်အဲ့ဒါလိုလူမျိုးမဖြစ်ဖို့အတွက်ဘုရားသခင်ကကျွန်တော်တို့ကိုဆုံးမထားတာတွေ့ရပါတယ်လူတွေဟာသူတို့စကားကိုလူတွေလက်ခံယုံကြည်အောင်တခါတရံကြလို့ရှိရင်တစုံတရာကိုတိုင်တယ်ပြည့်တဲ့နောက်မိမိစကားကိုကျိန်ဆိုတာလိုတွေ့ကြရပါတယ်ကျိန်ပြီးပြောတာပေါ့လေတကယ်တော့ဘေးရာကူကမှကျိန်ဆိုဖို့အတွက်အသုံးပြုလို့မရပါဘူးဆိုတာခရစ်ကျမ်းစာကပြောထားပါတယ်။ဘာဖြစ်လို့လဲဆိုတော့ရှိသမျှအရာအလုံးဟာကျွန်တော်တို့ပိုင်တဲ့အရာကျွန်တော်တို့ဖန်ဆင်းတဲ့အရာဖန်တီးတဲ့အရာမဟုတ်ဘူး။ရှိသမျှအရာအလုံးဟာဖះဖန်ဆင်းပြီးဖះပိုင်တဲ့အရာဖြစ်သည့်အတွက်ကြောင့်ဒီဖះဖန်ဆင်းထားတဲ့အရာတွေအနေနဲ့နော်အဲ့ဒီအရာတွေကိုကျွန်တော်တို့ကနေပြန်တော့ကိုယ်ပိုင်တို့လိုပါတို့လုတ်ပြတဲ့နောက်ယူသုံးပိုင်ခွင့်မရှိဘူးပိုင်ရှင်ရဲ့ခွင့်ပြုချက်အရေးကြီးပါတယ်ဒါကြောင့်ပိုင်ရှင်အားလည်းပဲအဲ့ဒါလိုမမှန်ကန်တာတွေကိုအသုံးပြုဖို့အတွက်ခွင့်ပြုမှာမဟုတ်ပါဘူးဒါကြောင့်ကောင်းကင်မြေကြီးမြို့ကြီးပြကြီးစသဖြင့်ကြီးမားတဲ့အရာတွေကိုတရားခံလုတ်ပြတဲ့နောက်နော်တိုင်တယ်ပြည်တဲ့နောက်အသုံးပြုခြင်းဟာဘုရားသခင်ကိုထိခိုက်စော်ကားတာနဲ့အတူတူပဲဖြစ်ပါတယ်။ကောင်းကင်ဟာဘုရားဖန်ဆင်းထားတဲ့အရာဖြစ်တဲ့အတွက်ကြောင့်ကောင်းကင်ကိုတိုင်တယ်ပြည်တဲ့နောက်ကျင်းဆူခွင့်မရှိသလိုမြေကြီးကိုလည်းပဲအသုံးပြုပြီးတိုင်တယ်ခွင့်မရှိပါဘူး။အဆုံးအစွန်ပြောရမယ်ဆိုလို့ရှင်မိမိရဲ့ခေါင်းဥခေါင်းကိုတောင်းမှပဲတိုင်တယ်ပြီးပြောလို့မရဘူး။ဘာဖြစ်လို့လဲဒီကောင်းမမရှိတဲ့ဇပင်တစ်ချောင်းကိုမှဇပင်တစ်မြင်ကိုမှကိုကပိုင်ဆိုင်တာ ဒီပိုင်ရှင်ဖန်ဆင်းရှင်ခွင့်ပြုချက်ရဖို့အရေးကြီးပါတယ်ဒါတော့မမှန်သောစကားကိုမမှန်တဲ့အရာကိုလုပ်တဲ့နေရာမှာအသုံးပြုဖို့ဆိုတဲ့နေရာမှာပိုင်ရှင်အားလည်းပဲလုံးဝခွင့်ပြုမယ်မဟုတ်ဘူးဆိုတဲ့အတွက်ကြောင့်နော်ဘာဝမအသုံးပြုပြရတော့တန်တဲလို့ကျင်းဆိုလို့မရပါဘူးကျင်းဆိုလို့ရှင် အပြစ်ပြုရကြရမှာဖြစ်ကြမှာဖြစ်ပါလေလို့အဲဒုတိယတစ်ချက်အနေနဲ့ကတော့တမ္မာတေယုခန်းကြီး9ခန်းငယ်30နဲ့ခုနှစ်မှာဘယ်လိုပြောထားတယ်လဲဆိုတော့သင်ဤစကားမူကားဟုတ်သည်ဟုဆိုရင်ဟုတ်သည်ဟုပြောလို့မဟုတ်ပါဟုဆိုရင်မဟုတ်ပါဟုပြောလို့ဤထက်ပိုသောစကားသည်မကောင်းမှုမှလာသည်လို့တမ္မာတေယုခန်းကြီး9ခန်းငယ်30နဲ့ခုနှစ်မှာပြောထားပါ ဆိုတော့နောက်ဆုံးစာကြောင်းဖြစ်တဲ့ဤထက်ပိုသောစကားသည်မကောင်းမှုမှလာ၏ဆိုတာကိုလေးလေးနက်နက်စဉ်းစားစစ်ချင်ပါတယ်ဒီနေရာမှာစကားပြောတဲ့နေရာမှာအပူအလူကိစ္စကိုသတိထားဖို့အတွက်ဆိုလိုခြင်းဖြစ်ပါတယ်စကားကြောင့်ချစ်ချင်းမုန်းခြင်းတွေဖြစ်ပေါ်စေနိုင်သလိုစကားကြောင့်လည်းပဲအထင်လွဲခြင်းအထင်မှားခြင်းတွေ ဖြစ်ပေါ်ပြီးတဲ့နောက်ကြီးမားသောပရိဖက်ခါတွေဖြစ်လာဇွေနိုင်ပါတယ်ဒါကြောင့်စကားကြောင့်ပဲပြဿနာသေးသေးလေးတွေကနေပြီးတဲ့နောက်ကြီးမားတဲ့ပြဿနာကြီးတွေဖြစ်ပေါ်စေပါတယ်ဒါမမှန်ကန်တဲ့စကားတွေကိုပြောတာပါเนาะဒါကြောင့်ရှေ့ပညာရှိကြီးတွေပြောခဲ့တဲ့စကားရှိတယ်စကားကိုအယံမပြောပါနဲ့စကားပြောကန်ဒီအချင်းယူပြီးတဲ့နောက်စဉ်းစားပြီးမှပြောတဲ့မပြောတဲ့เนาะဒါ ပြောပါဆိုဆုံးမှထားတာရှိပါဒါကြောင့်မှန်ကန်သောစကားကိုပြောဆိုခြင်းဖြင့်လူတွေရဲ့လေးစားမှုနဲ့ဘုရားသခင်ရဲ့ကောင်းကြီးပေးမှုကိုခံစားရရှိနိုင်ဖို့အတွက်ကြိုးစားဖို့တိုက်တွန်းခြင်းပါလေနောက်ဆုံးတတိယအချက်အနေနဲ့ထောက်ရှုဖို့ကတော့ဘုရားသခင်ရဲ့မှန်ကန်သောစကားသည်တင့်ရဲ့အသိနဲ့နှလုံးသားကိုအုပ်ဆိုးပါစေလို့ဆိုထားပါတယ်တန်တော်မှာအကွိုင်းစိန်တော်မတ်အကွိုင်းနက်စ်က ပဲလို့ပြောတယ်ဆိုတော့လူတွေဟာတယောက်ပေါ်တယောက်မှန်ကန်တဲ့စကားရင့်ကျက်တဲ့ယုံကြည်မှုမရှိကြလို့ရှင်လက်တွဲသွားလို့မရဘူးမိတ်ဆွေဖြစ်လို့မရဘူးပေါ့လူတယောက်နဲ့တယောက်ပေါင်းသင်းဆက်ဆံတဲ့နေရာမှာဒါမှမဟုတ်စစ်မှန်တဲ့မိတ်ဆွေအဖြစ်လက်တွဲကြတဲ့အခါမှာမှန်ကန်မှုတစ္ဆာရှိမှုတည်းဟာအမတန်အရေးကြီးပါတယ် လူတယောက်ဟာဖျားရှိမြင့်မှမှမှန်ကန်မှသာလျှင်အများရှိမြင့်မှမှမှန်ကန်ဖြောက်မှတဲ့သူလို့ကျွန်တော်တို့သတ်မှတ်သိရှိနိုင်မှာဖြစ်ပါတယ်သို့တော်လည်းပဲကျွန်တော်တို့ဒူသားတွေတချို့ပေါ့လေဟန်ဆောင်ပြတဲ့နောက်အများရှိမြင့်မှအများများကိုလိန်လဲပြတဲ့နောက်ကောက်ကြည့်တဲ့စိတ်နဲ့မှန်ကန်တဲ့စကားတွေကိုပြောဆိုတတ်တဲ့သူတွေဟာ ဖျားရှိမှာဖျားမျက်နာရရှိမှာဘယ်တော့မှဖျားရဲ့မျက်နာကိုရမှာမဟုတ်ဘူးလို့ဖျားရဲ့ကောင်းကြီးကိုဘယ်တော့မှရရှိမှာမဟုတ်ပါဘူးဒီနေရာမှာယူသားမှုအင်မတန်အရေးကြီးပါနော်လူများတွေကိုပဲဖြစ်ဖြစ်မိမိကိုယ်ကိုပဲဖြစ်ဖြစ်လိန်လို့ရကောင်းရနိုင်မှာဖြစ်တယ်သို့တော်လည်းပဲဖျားကိုတော့ဘယ်တော့မှလိန်လို့မရဘူးဒါကြောင့်ယူသားခြင်းခုနပြောသလိုမှန်သောစကားကိုပြောပြတဲ့နောက် မှန်ကန်သောအသက်တာကိုရှင်းသန်တဲ့သူတွေကိုပဲဖျားသခင်ကကောင်းကြီးပေးပြီးတဲ့နောက်အသုံးပြုသွားမှာဖြစ်တယ်။ခေါ်ရုံချင်းရဲ့တမိုင်းတွေကိုပဲကြည့်နေစဉ်ဖြစ်ရတွေကိုပဲကြည့်ဘလူတွေကိုဖျားသခင်ကဦးစားပေးတယ်လေဖျားနဲ့ပတ်သက်တဲ့ရွေးချယ်မှုဟာဘသူတွေကိုပေးတယ်လဲဆိုတော့ယောသားပါတယ်ဆိုတဲ့ပုဂ္ဂိုလ်တွေမှန်ကန်ပါတယ်ဆိုတဲ့ပုဂ္ဂိုလ်တွေ ကြိုးစားပါတယ်ဆိုတဲ့ပုဂ္ဂိုလ်တွေကိုပဲဖျားသခင်ဟာသူရဲ့ဒီသာနာပြုလုပ်ငန်းကိုဆက်လက်ပြီးတဲ့နောက်လှုပ်ဆောင်ဖို့အတွက်ရွေးချယ်ထားကြတာကိုတွေ့ရပါတယ်တိတိကျကျောင်းနာတော်တာဆင်းနေကြတဲ့ရဟန်းရှင်လူအလုံးမှန်သောအသက်တာကိုရှင်းတန်နိုင်အောင်ကြိုးစားပါမှန်သောစကားကိုပြောနိုင်အောင်ကြိုးစားပါယောသားပါကြိုးစားပါ အလုံးဖျားသခင်ကောင်းကြီးပေးပါစေလို့ဆုတောင်းမြတ်တာပို့တတ်လိုက်ပါတယ်လို့